လူပြောင်းလဲရမှာအရေးပါလာတဲ့ကမ္ဘာအသစ်တော်ကြီးတွေဟာတစ်စက္ကန့်ကိုဘောလုံးကွင်းတခွင်းစာနှုတ်နဲ့2016ကနေ2018ခုနှစ်အတွင်းဇက်တိုက်ပြုံးတိခဲ့တယ်လို့ကမ္ဘာအသစ်တော်စောင့်ကြည့်ရေးအဖွဲ့ကဒီသတင်းပတ်ထဲမှာပဲဖော်ပြခဲ့ပါတယ်။ကမ္ဘာသယံဇာတအရင်းမြစ်များဆိုင်ရာအဖွဲ့ War Resources Institute WRI နဲ့ဒီသယံဇာတစောင့်ကြည့်ရေးတခြားအဖွဲ့တွေကပူးတွဲပြီးတော့အချက်လက်တွေကိုစုဆောင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာရှားပါမျိုးစိတ်တော်ရိုင်းတရိတ်ဆန်တွေရဲ့နောက်ဆုံးမီတင်းဟာမြန်မာနိုင်ငံထဲမှာလည်းတစ်တော်ပြုံးတိမှုတွေရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲမှုအကျိုးဆက်ကိုလက်တွေ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အစိုးရနဲ့လူလူရဲ့ပါဝင်ဆောင်ရွက်မှုအတိုင်းအတာဘယ်လောက်ရှိပါသလဲ။အပြည့်စုံကိုနှမ်းလောင်ကတင်ပြထားပါတယ်ရှင်။
ကုလသမဂ္ဂရဲ့ရည်ရှိခန့်နဲ့ဖွံ့ဖြိုးတိုးတက်မှုရရှိရေးရည်မှန်းချက် Sustainable Development Goal ပြည်မီဖို့အတွက်နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်တဲ့နေရာမှာအလွန်အရေးပါတဲ့တည်တော်တွေမပြုံတည်ရေးအစိုးရအဖွဲ့တွေလုတ်ကိုင်းနေပေမဲ့အောင်မြင်မှုမရသေးပါဘူး။အရှိတောင်အာရှဒေသကရှားပါးစီဝါမျိုးကွဲတွေနောက်ဆုံးလက်ချံရှိနေတဲ့မြန်မာနိုင်ငံကအဖိုးတန်းတည်တော်တွေဟာစိုးရိမ်စရာကောင်းတဲ့နှုံးနဲ့ဆုံးရှုံးနေတယ်လို့ကုလသမဂ္ဂကထောက်ပြထားပါတယ်။ SFM လို့ခေါ်တဲ့ရည်ရှိခန့်နဲ့တည်တော်စီမံခန့်ခွဲရေးသူတည်တနာလောက်ကိုင်းနေတဲ့ဒူရီယာဆန္နာတဘာဝပတ်ဝန်းကျင်အဖွဲ့တီထောင်သူကိုကျော်မင်းထွတ်ကတော့ခုလိုပြောဆိုပါတယ
်။နိုင်ငံလုံးကိုလွှမ်းခြုံပြီးလှုပ်တာလည်းရှိတယ်။အဓိကတော့ကျွန်တော်စကိုင်းတိုင်း base ပေါ့။စကိုင်းတိုင်းမှာဖြစ်နေတဲ့ဟာတွေ။ဆိုတော့စကိုင်းတိုင်းကလည်းမြင့်နေဗျ။ဒီမှာကျွန်တော်ကလည်းအဲ့ဒီဟာပေါ့မှာလေဒီ deforestation ကိစ္စပေါ့မှာ reset မလုပ်နိုင်တာလည်းပါ။ဒါပေမဲ့လည်းတော့ချမ်းပြည်နယ်နဲ့ကချင်ပြည်နယ်ကိုတည်တော့မြင့်နေတယ်။ချမ်းပြည်နယ်မှာအခုဒီတည်တော်ပြုံးတိမှုကမပြောဆိုင်ခင်နေကြောင်းဒီနှစ်ပိုင်းမှာပို့ပြီးအချိန်မြင့်လာတယ်။အဲ့ဒီနဲ့ပြောပင်စိုက်ခင်းနေရလေကျွန်တော်တို့စကိုင်းတိုင်းနဲ့ဆက်လာတော့မယ်လို့ကြားတယ်
။မြန်မာနိုင်ငံတောင်ပေါ်ကျေးလက်ဒေသတွေမှာတော့ထင်းမီသွေးတွေအတွက်ကျေးရွာလူကြီးတွေဒေသခံဆရာတော်ဖျားတွေကိုရှောက်ထားပြီးတော့ထင်းခုတ်ခွင်ရနေကြတာပါ။တပင်မဲ့လည်းအဲ့ဒီလိုလောက်ရက်တွေကတရားဥပဒေနဲ့ညီညွတ်ပါရလား။တစ်တော်တွေကိုတရားဝင်ထုတ်လုပ်နိုင်ရေးအစိုးရအသေးမှတ်ပြုလက်မှတ်စနစ်သတ်မှတ်ဖို့တစ်တော်ဦးစီးဌာနနဲ့ပူရဲလုပ်ကိုင်နေတဲ့ကိုကျော်မင်းထွတ်ကပဲအခုလိုဆက်ပြောပါတယ်။
တဲ့တော်ဦးဌာနနဲ့ဒီတရားဝင်သိဖြစ်ခြင်းဆိုင်ရာအဓိပ္ပာယ်ဖွင့်ဆိုဖို့တွေလုပ်နေတာတွေရှိတယ်။အဓိကတော့ legal တင်မပေါ့။ကျွန်တော်တို့ပြည်တွင်းသုံးကိုဘလို့တရားဝင်သတ်မှတ်မလဲပေါ့။အဓိကကျွန်တော်နိုင်ငံမှာဖြစ်နေတာကခုဒေသခံတွေတို့ပေါ့လေ။တရားဝင်တွေကမရဘူး။ဟိုဆရာတော်ဘုရားတို့ဆိုပါလို့ရှောက်တယ်ဆိုတာရလို့တော်ပါသေးတာ။တကယ်တကယ်ကျွန်တော်နေရာအများစုမှာကဒီတတော်ဦးဌာနတော့ကလည်းခွင့်ပြုထားတာမျိုးဥပဒေအရခွင့်ပြုထားတာမျိုးမရှိဘူး။မြန်မာတင်လုပ်ငန်းကလည်းဒီအရည်ဒေသခံတွေအတွက်ထည့်သွင်းစဉ်းစားပြီးရောင်းချတာတာမျိုးလက်ရှိချိန်ဒီမရှိဘူး
။2018တစ်တော်ဥပဒေပုံမှန်18မှာတော့ဒေသခံတွေလက်လန်းမိနိုင်အောင်လို့တစ်တော်ဥပဒေနီးဥပဒေတွေမှာထည့်သွင်းထားတာတွေရှိတယ်လို့လည်းကိုကျော်မင်းထွတ်ကပြောပါတယ်။ဒီဥပဒေတွေနဲ့နီးဥပဒေတွေအသက်ဝင်လာရင်တော့ဒေသခံတွေအထိုက်အလျောက်အဆင်ပြေနိုင်မယ်လို့လည်းသူကယူဆနေပါတယ
်။အဲ့နေရာမှာဟိုလို SME ချင်းငွေလိုမျိုးလေးလေးလုပ်တဲ့အားရဲ့နောက်ဟိုတိနံတစ်တော်ရောနောက်စိုက်ခင်းလေးတွေပေါ့။တကယ်ဟိုတကြီးမထွက်ခင်မှာကြားထဲမှာဆိုင်လို့ပြုလို့ရတဲ့ဟာလေးတွေအဲ့လိုမျိုးလေးတွေစတဲ့ဆိုင်ပြုတာမျိုးကျွန်တော်တို့ပို့ပြီးအားပေးတဲ့နယ်လို့မြင်နောက်ဟိုချင်းငွေပေါ့တပိုင်းကလည်းကျွန်တော်တို့ဟိုတောင်သူတွေစိုက်ပျိုးစိတ်ချင်းငွေထုတ်ပေးတယ်လို့ဒီ CF တွေမှာလည်းချင်းငွေတစ်စိတ်တစ်စိတ်သာထုတ်ပေးနိုင်တယ်ဆိုရင်တော့ဒီနေရာတွေကဒေသခံတွေအနေနဲ့ CF တွေကိုအင်လိုက်အားလိုက်လုပ်ပြီးသူတို့အုံနာရှစ်ဆန့်ရမယ်ဗျာသူတို့တော့ဖြစ်တဲ့အတွက်သူတို့လက်လွတ်စပယ်မခုတ်တော့ဘူးသူတို့ဒီ owner ချစ်ကြောင်ပို့ပြီးထိမ့်လိမ့်လာတော့ဒီ gear စနစ်လေးလည်းမဆိုးဘူးပေါ့ခုနကအခက်ခဲတွေကိုဖြေရှင်းပေးနိုင်တဲ့အခြေအနေတည်းရှိရင်တော့အောင်မြင်နိုင်တယ်ဗ
ျမြန်မာအစိုးရရဲ့စီးပွားအဖြစ်တည်ထောင်လို့ရင်းနဲ့စီးပွားဖြစ်စိုက်ပျိုးရေးလုပ်ငန်းတွေကြောင့်ပဲမြန်မာတည်တော်တွေအဓိကပြုံးတည်လာတယ်လို့နိုင်ငံကကျွမ်းကျင်ပညာရှင်တွေကထောက်ပြကြတာပါကဘာကျော်ကျွန်းတစ်တွေပေါ်များခဲ့ပူတဲ့မြန်မာနိုင်ငံမှာ2014ခုနှစ်အထိကျွန်းနဲ့အခြားတစ်ထုပ်လုံးမှုနဲ့ပတ်သက်လို့တင်းကျပ်တဲ့ဥပဒေတွေပြဌာန်းခြင်းမရှိခဲ့တဲ့အတွက်ကြောင့်နှစ်စဉ်တစ်တော့အေကတသန်းလောက်နှစ်ပေါင်း20လောက်ပြုံးတိခဲ့ရတယ်လို့တဘာဝပတ်ဝန်းကျင်အရေးစောင့်ကြည့်တဲ့အဖွဲ့တွေကထောက်ပြပါဗျ။တစ်တော့ပြုံးတိမှုဖြစ်စေတဲ့အဓိကအကြောင်းရင်းထဲမှာစိုက်ပျိုးမြေချဲ့ထွင်တာအပါအဝင်တစ်ပင်တွေကိုမစင်မချင်းခုတ်ယူတာတရားမဝင်တစ်ခိုးထုတ်နေတာနဲ့လောင်စာအတွက်အသုံးပြုနေတာကြောင့်ဖြစ်တယ်လို့လည်းကဘာဘဏ်ကဖော်ပြပါဗျ။ရှာရီဥတုမြတ်တာဖို့ကပပူနေမှုဖြစ်စေတဲ့ဖလောင်အိမ်တန်ငွေတွေကိုတစ်တော်တွေကစုပ်ယူတိုးလောင်ပေးထားတာပါကပပူနေမှုဖြစ်လာစေတဲ့ဖလောင်အိမ်တန်ငွေတွေကိုတစ်တော်တွေကစုပ်ယူတိုးလောင်ပေးထားပါတယ်ကပကြီးပူနွေးလာတာနဲ့အမျဥရုရာတီမမြမတဖြစ်ပြီးတော့မိုးကောင်းရေရှာတာရေကြီးရေရှမ်းတာအပူလိုင်းအေးလိုင်းဖြစ်တာပြင်းထန်တဲ့မုန်တိုင်းတွေမကြာခဏတိုက်တာငလင်လှောက်တာနဲ့တောမီလောင်တာတွေကိုရင်ဆိုင်လာကြတာပါလူမှုအဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပုဂ္ဂလိကအဖွဲ့တွေစုပေါင်းထားတဲ့FOLU ရဲ့အစီရင်ခံစာမှာတော့တစ်တော်တွေမပြုံးသွားအောင်လို့ထိန်းသိမ်းစောင့်ရှောက်တဲ့နေရာမှာအဟအတားကြီး6ခုရှိနေတယ်လို့ဖော်ပြထားပါတယ်။ရှာထူးအာနာတီမြဲရေးအတွက်တစ်တော်တွေကိုအသုံးချတာတစ်တပင်ရဲ့တံဖိုးတဲ့တစ်ခွဲတာတံဖိုးကပိုကြီးနေတာ တစ်တော်တွေကရတဲ့အကျိုးမြတ်ထဲမှာငွေသာမပါဝင်တာတစ်တော်ထိန်းသိမ်းရေးအတွက်မူဝါဒချမှတ်တဲ့နေရာမှာဒေတာခံတွေပါဝင်ခွင့်မရတာတစ်တော်ထိန်းသိမ်းရေးမှာလည်းတခါတလေဌာနပေါင်းစုံကစီမံခန့်ခွဲသူတွေပါဝင်နေတာနဲ့ပြဋ္ဌာန်းထားတဲ့တစ်တော်ဥပဒေတွေကိုလိုက်နာမှုမရှိတဲ့အချက်တွေကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။တစ်တော်ပြုံးတိမှုသာစီရေးကဘာပိုင်းရဲ့အကြံပြုချက်တွေထဲမှာတော့တဘာဝတစ်တော်ကြိုးဝိုင်းတွင်နဲ့အများပြည်သူပိုင်းတစ်တော်တွေကိုထိန်းသိမ်းစောင့်ရှောက်မှုအတွက်စီမံခန့်ခွဲမှုအပိုင်းကိုပြန်သုံးသပ်ဖို့ထည့်သွင်းထားပါတယ်။ထင်မိသေးကြောင့်တစ်တော်ပြုံးတိမှုဖြစ်စေတာကိုလူလူဒီအောင်အသိပညာပေးဖို့အစိုးရရဲ့တစ်ပင်ဆက်ပြွေးရေးလုပ်ငန်းကိုရေရှည်စီမံခန့်ခွဲဖို့တဲ့အခြေခံကွန်ပီစီထုတ်လုပ်သူတွေနဲ့ပူးပေါင်းပြီးတော့စီးပွားဖြစ်တစ်ပင်တွေစိုက်ပျိုးဖို့တဲ့အခြေခံထုတ်လုပ်ထားတဲ့ကွန်ပီစီတွေမှာလည်းတရားဝင်စိုက်ပျိုးထုတ်လုပ်ထားကြောင်းနိုင်ငံတကာအသိအမှတ်ပြုလက်မှတ်ထုတ်ပေးတဲ့စနစ်ကိုကျင့်သုံးဖို့မြမကျွန်းတစ်လုပ်ငန်းကိုလည်းမြမတစ်တော်ဌာနရဲ့စီကံအတိုင်းတင်းကျပ်စွာကြံ့မဖို့နဲ့လူမှုပါဝင်တဲ့တစ်တော်ထိန်းသိမ်းရေးလုပ်ငန်းတွေလုပ်ကိုင်ဖို့ဆိုတဲ့အချက်တွေကိုအကြံပြုထားတာဖြစ်ပါတယ်။